မြန်မာနိုင်ငံရဲ့အနောက်မြောက်ဒေသကပဋိပက္ခတွေပုံမပြင်းထန်လာနေတာနဲ့ပတ်သက်ပြီးဗြိတိရှ်အစိုးရနိုင်ငံသားရဲ့ဝန်ကြီးရုံးအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အနေနဲ့ဆွေးနွေးနေတယ်လို့နိုင်ငံသားရဲ့ရုံးဝန်ကြီးဌာနဝန်ကြီးကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်အခုလိုဆွေးနွေးနေတဲ့အကြောင်းကိုဗြိတိရှ်လွှတ်တော်မှာစာနယ်ရေးသားမေးမြန်းခဲ့တဲ့မေးခွန်းတွေကိုပြန်လည်ဖြေကြားခြင်းမှာနိုင်ငံသားရဲ့ဝန်ကြီးရုံးအာရှဆိုင်ရာဝန်ကြီးအမဒါမင်းလေးကထုတ်ပေါ်ပြောဆိုခဲ့တာပါမြန်မာနိုင်ငံအနောက်မြောက်ဒေသအခြေအနေတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှဆွေးနွေးဖို့ကြိုးပမ်းတာရှိပါသလားလို့အတိုက်ခံပါတီရဲ့အာရှဒေသဆိုင်ရာနိုင်ငံသားရဲ့ဝန်ကြီးဖြစ်တဲ့စတီဖင်ခင်းတော့ရဲ့မေးမြန်းချက်ဒါအပြင်မြန်မာအနောက်မြောက်ဒေသအတွင်းစစ်တပ်ကအကြီးအကျယ်ထိုးစစ်ဆင်နိုင်မှုတွေရှိနေတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးပေးဖို့အောက်တိုဘာလ20ရက်နေ့ကတောင်းဆိုခဲ့တဲ့ Burma Campaign UK ရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးလွှတ်တော်အမတ်တဦးဖြစ်တဲ့ Lynn Brown တို့ကမေးမြန်းခဲ့တဲ့မေးခွန်းတွေကိုနိုင်ငံသားရေးရုံးဝန်ကြီးကပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။ဗြိတိရှ်အစိုးရအနေနဲ့ချင်းပြည်နယ်စကိုင်းတိုင်းတွေအတွင်းကအထင်အနေတွေနဲ့ပတ်သက်ပြီးလွန်စွာမှစိုးရိမ်ပူပန်မိပါတယ်။အထူးသဖြင့်တော့မြန်မာစစ်ကောင်စီရဲ့လက်နက်ကင်တပ်တွေရဲ့လှုပ်ရှားမှုတွေနဲ့အရသားတွေတည်ဆုံနေရတာကိုစိုးရိမ်ပူပန်မိတဲ့အကြောင်းနိုင်ငံသားရေးရုံးဝန်ကြီးအမန်ဒါကပြောဆိုခဲ့ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်လူအများအပြားအိုးအိမ်ဆွန့်ခွာထွက်ပြေးနေရပြီးထောင်ထဲချီတဲ့ဒုက္ခသည်တွေဟာအိန္ဒိယနယ်စပ်ကိုဖြတ်ကျော်ပြီးမဏီပူနဲ့မီဇိုရမ်ပြည်နယ်တွေကိုထွက်ပြေးဝင်ရောက်နေရတယ်လို့လည်းနိုင်ငံသားရေးရုံးဝန်ကြီးဖြစ်တဲ့အမေဒါကပြောဆိုခဲ့ပါတယ်